လာမဲ့ပြည်တော်စုငင်းကြဲရင်ကြည်လာကန်27ရာစုပင်လွန်စရုတ်ရအကျိန်စီဝေးကိုဩဂုတ်လအတွင်းမှာကျင်းပဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြင်ဆင်နေပြီးကိုဗစ် -19 ကပ်ရောဂါကြောင့်ညီလာကန်ကိုကျဉ်းချုံကျင်းပသွားမဲ့အခြေအနေကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။လာမဲ့ပြည်တော်စုငင်းကြဲရင်ညီလာကန်27ရာစုပင်လွန်စရုတ်ရအကျိန်စီဝေးကျင်းပမဲ့အခြေအနေနဲ့ပတ်သက်ပြီးဒီလ17ရက်နေ့ကရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO ရဲ့ကိုစား NCA အကောင့်ထဲပေါ်မှုဆိုင်ရာမူပေါင်းညှိနှိုင်းရေးအဖွဲ့ညှိနှိုင်းရေးမှုရဲဘော်မျိုးဝင်းကအခုလိုပြောဆိုခဲ့တာပ
ါအစိုးရဖယ်ဆုပြုထားတာကတော့ဒီဂျွန်လိုက်လတွင်းမှာကျင်းပခြင်းနဲ့ဆိုအစိုးရဖယ်ဆုပြုထားတယ်ကျွန်တော်အဲ့အစိုးရဖယ်ဆုပြုချက်ပေါ်မှာချိန်ကပြင်တော့မှ EU ဖယ်ကျွန်တော်ပြန်လဲဆုပြုဖို့အတွက်ကိုကျွန်တော်ပြင်ဆင်ထားတာတော့ဒီဩဂတ်စ်လတွင်းပေါ့
ဩဂုတ်လအတွင်းကျင်းပဖို့ကို EAO အဖွဲ့ကိုယ်စားလှယ်တွေကဒီလ10ရက်နေ့မှာကျင်းပတဲ့ online အစည်းအဝေးကနေဆုံးဖြတ်ခဲ့တာဖြစ်ပါတယ်စရုတ်ထအကျဉ်း27ရာစုပင်လုံအစည်းအဝေးမှာပြည်တော်စုသဘောတူစာချုပ်အပိုင်း3ကိုချုပ်ဆိုသွားဖို့အတွက်ညှိနှိုင်းနေကြောင်းရဲဘော်မျိုးဝင်းကဆက်ပြောပါတယ
်ပြည်တော်စုသဘောတူစာချုပ်အစည်းအပိုင်း3မှာအပိုင်း3ပိုင်းနဲ့ချုပ်ဆိုသွားဖို့အတွက်ကိုကျွန်တော်တို့ GICR မှာကျွန်တော်သဘောတူထားတယ်အပိုင်း1ကတော့ NC account တဘုံမူဆိုင်ရာဘုံသဘောတူချက်အပိုင်း2ကတော့2020အလွန်မှာညှိချိုင်းလုပ်ငန်းစဉ် select account နဲ့ဖော်ပြနေတဲ့အတွက်အစည်းလိုက်လုပ်ငန်းစဉ်နဲ့ select account နဲ့ဖော်မှုဆိုတဲ့အပိုင်း2ကိုကျွန်တော်တို့ကျိုးစိုးနိုင်ဖို့အတွက်ကျွန်တော်ဆွေးနွေးနေတယ်ဒီအပိုင်း3ကြတော့အခြေခံမှုသဘောတူညီချက်ပေါ့အနာဂတ်ဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုကိုဘလို့အခြေခံမှုနဲ့ပုံဖော်သွားမလဲဆိုတဲ့လမ်းညွှန်မှုလောက်ကိုချမှတ်နိုင်ဖို့အတွက်ဒီအပိုင်း3ပိုင်းနဲ့ဒီကျွန်တော်ချိုးဆိုးသွားနိုင်ဖို့အတွက်ကိုအလို့ဖွဲ့နေညီနေဆွေးနွေးနေတာဖြစ်ပါတယ်
ပြည်ထောင်စုသဘောတူစာချုပ်အပိုင်း3မှာပါဝင်မဲ့အချက်3ချက်ကိုတော့ပြီးခဲ့တဲ့ဇန်နဝါရီလကကျင်းပတဲ့ GICM ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့ COVID-19 ကရောဂါဖြစ်ပွားနေခြင်းဖြစ်တာကြောင့်27ရာစုပင်လုံအစည်းအဝေးမတိုင်ခင်ကျင်းပတဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်မှာမဟုတ်တလို့ကိုယ်စားလှယ်ဥယျာဉ်ကိုလည်းရှော့ချသွားဖို့အစိုးရနဲ့ EAO အဖွဲ့တွေညှိနှိုင်းနေကြောင်းပြောဆိုပါတယ
်။မြို့သားဆင့်နိုင်ငံရေးဆွေးနွေးပွဲတွေဒီ public consultation တွေ UPDGC ရဲ့ thematic issue like committee ဆွေးနွေးပွဲတွေကျွန်တော်ကျင်းပနိုင်မှာမဟုတ်တော့ဘူး။အလားတူပြန်လည်ပြီးတော့မှကျွန်တော်ပုံစံနဲ့ပြောင်းကျင်းပဖို့တော့တစ်ဖက်ညှိနှိုင်းထားတာရှိတယ်။တကယ်တည်းထင်မှာပဲအလောသဘောတစ်ဖက်ညီနေထားတာတော့ညီနာခံရဲ့ကိုယ်စီလက်ချိုးစားညီနာကိုယ်စီလက်ချိုးစားဟုလည်းပဲကျွန်တော်ရှော့ချဖို့တော့ပြန်ညီထားတာဆိုလိုတာကတော့ကျွန်တော်ကြည့်ပါချင်းတဲ့ညီနာကလာကြော်လိုက်အော်ကက်စနာမှာဒီယောဂချင်းတွေဘယ်လောက်တက်တာတွေရှိတယ်ဆိုကျွန်တော်မသိဘူးယောဂချင်းတွေကြောင့်လည်းပဲညီနာခံရင်မကြည့်ပါဘူးဆိုတဲ့ဟာမျိုးလည်းမဖြစ်ရဘူးညီနာခံလည်းကြည့်ပါနိုင်ရမယ်ယောဂလည်းကျွန်တော်ထိသိနိုင်ရမယ်ဆိုလိုတာတော့ခုလွတ်တော့စီဝီကြည့်ပါသလိုပေါ့
အရင်ကပြည်အောင်စုငင်းချဲရင်ညီလာခံမှာအစိုးရလွှတ်တော်ကကိုယ်စားလှယ်တမ်ရောကိုယ်စားလှယ် EAO အဖွဲ့ကိုယ်စားလှယ်နိုင်ငံရေးပါတီကိုယ်စားလှယ်150ဦးစီနဲ့ပါဝင်သင့်ပါဝင်ထိုက်သူနဲ့တိုင်းရင်းသားကိုယ်စားလှယ်50ဦးစီပါဝင်ရာကလာမယ့်ညီလာခံမှာတော့သုံးပုံတစ်ပုံအထိရှော့ချသွားဖို့ပြင်ဆင်ထားတာဖြစ်ပါတယ်လက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပြင်ဆင်ထားတဲ့အချက်တွေကိုတော့ဇွန်လ23ရက်နေ့ကနေ25ရက်နေ့အထိအစိုးရကိုယ်စားလှယ်အဖွဲ့နဲ့ညှိနှိုင်းဆွေးနွေးသွားဖို့ရှိနေပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။